ဟုတ်ကဲ့ဘုံမကြီးတို့ရှမ်းပြည်တက်မတော်တောင်ပိုင်းအဖွဲ့နဲ့အစိုးရတက်တွင်နဲ့တိုက်ပွဲတွေပြန်ပြီးဖြစ်တယ်လို့ကြားလို့ပါဘုံမကြီးရှင်ဟိုဘယ်နေရာမှာဖြစ်တာပါလဲရှင်ဘလို့ကြောင့်ပြန်ပြီးတော့အခုလိုဖြစ်လာတာပါလဲရှင
်တိုက်ပွဲကမနေ့ကဖြစ်တာပါမနေ့ဆန်နိုင်ခွဲလောက်မှာတိုက်ပွဲဖြစ်တဲ့နေရာကတော့ကွန်ဟင်းမြို့နယ်ပေါ့ကွန်ဟင်းမြို့နယ်တောင်ဖက်ပိုင်းမှာရှိတဲ့ဝမ်လောက်ကြီးရွာအုပ်စုထိုက်ခေါင်းကြီးရွာအုပ်စုမှာဖြစ်တာရယ်ဖြစ်တာတော့တိတ်မကြပါဘူးအစိုးရစစ်ကြောင်းကအဲ့ဒီကျွန်တော်တို့နေတဲ့ကွင်းထဲကိုစစ်ကြောင်းတုံးကြောင်းနဲ့ဝင်လာလို့ကျွန်တော်တို့ကိုလည်းအကြောင်းမကြားဘူးစီးလည်းမစီးဘူးဆိုတော့ကျွန်တော်တို့တော့ထဲမှာတုံးမိပြီးတော့တိုက်ပွဲငယ်လေးတွေဖြစ်ပွားရခြင်းမဖြစ်ပါတယ
်ဟုတ်ကဲ့ဒီတိုက်ပွဲအတွင်းမှာပေါ့နော်အထိခိုက်တွေရောရှိပါလားရှင
်ကျွန်တော်တို့ဘက်မှာတော့အထိခိုက်မရှိပါဘူးသို့ပေမဲ့လည်းဆရာဖက်ကတော့တူးတည်ပြီးတော့၅ရောက်လောက်တန်ရရှိတော့ပါတယ်လို့ကြားသိရပါတယ်ပထမကျင်းဆယ်နယ်ခွဲမှာလောက်ကြီးရောအဆူနာမှာတိုက်ပွဲဖြစ်ပေါ်ဒီနောက်ပိုင်းဝမ်လောက်ကြီးရောအုပ်စုဥက္ကဋ္ဌဖြစ်တဲ့လုံဟင်းမသားနဲ့ဗဒခုနဦးကိုဖမ်းဆီးသွားကြောင်းကျွန်တော်တို့တတ်ပြရပါတယ်ခင်ဗျာဖမ်းဆီးသွားတဲ့တပ်ကတော့ဒီစရင်နှစ်46ကိုဟင်းဖြစ်ပြဟာအခြေစိုက်တပ်ဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီရွာသားတွေကရောပြန်ပြီးလွတ်မြောက်လာပြီလားရှင်သူတို့အဖမ်းခံနေရဆဲပဲလားရှင်ဟုတ
်အခုအချိန်နေအထိတော့ဘာမှပြန်မကြားရသေးပါဘူးခင်ဗျာ
ဟိုဘုံကြီးတို့ဘက်ကရောအဲ့ဒီကိစ္စကိုဘာတွေဆောင်ရွက်နေတာရှိပါလဲရှင်
တက်ဆိုင်သူတွေအားလုံးနဲ့ပေါ့အထူးသဖြင့်တော့ဒီနယ်ထဲမှာရှိနေတဲ့နိုင်ငံရေးပါတီတွေနောက်ပြီးတော့CCTV သူတွေနဲ့ကျွန်တော်တို့ဒီအစိုးရဘက်ကအငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတွေနဲ့ကျွန်တော်တို့အဆက်အသွယ်ပြုလုပ်ထားပါတယ်ဒီကိစ္စကိုဝိုင်းဝန်းပြီးတော့ဖြေရှင်းပေးဖို့ဆိုပြီးတော့ပြန်ပြတဲ့ကိစ္စတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အခုတနင်္ဂနွေလုံးပြည့်ခတ်ရက်ဆဲရေးအတွက်အခုဒီအစိုးရနဲ့ရောတိုင်းရင်းသားအဖွဲ့ခေါင်းဆောင်လက်နက်ကိုက်အဖွဲ့ခေါင်းဆောင်တွေပါကြိုးပမ်းနေကြတဲ့အချိန်ပေါ့နော်အဲ့လိုအချိန်မှာအခုလိုတိုက်ပွဲဖြစ်လာတဲ့အတွက်ကဒီပြည့်ခတ်ရက်ဆဲရေးဒီလက်မှတ်ထိုးနိုင်ဖို့တွေမှာအဟန့်အတားများဖြစ်နိုင်မလားရှင
့်တိုက်ပွဲတော့ပဲအချိန်မှာပဲဖြစ်ဖြစ်ပေါ့မဖြစ်ဖို့ကျွန်တော်တို့နှစ်ဖက်စလုံးမှာတာဝန်ရှိပါတယ်ဒီလိုအရေးကြီးတဲ့အချိန်ခါမှာမလိုအပ်တဲ့တိုက်ပွဲတွေကြောင်းကျွန်တော်တို့နှစ်ဖက်စလုံးစ조사ပြီးဆောင်ရွက်နေတဲ့အပြစ်ခတ်ရတနိုင်ငံလုံးအပြစ်ခတ်ရတွေဒီငင်းချမ်းရေးစင်တွေကလာပြီးတော့ခိခိုက်မှလည်းကျွန်တော်တို့ဖက်ကမလိုလားပါဘူးအဲ့ဒါတော့ဖြစ်တဲ့မဖြစ်တဲ့တိုက်ပွဲတွေရှောင်ရှားဖို့လိုအပ်ပါလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဘုံမကြီးတို့ဒီရှမ်းပြည်တက်မတော်အဖွဲ့အနေနဲ့ကလည်းတနိုင်ငံလုံးအပြစ်ခတ်ရဆဲရေးမှာလက်မှတ်ရေးထိုးမယ်ဆိုပြီးတော့ဒီပြီးခဲ့တဲ့18ရက်နေ့ကထုတ်ပြန်ထားတာရှိတော့လေဆုံးဖြတ်ထားတယ်ဆိုတော့လေအခုလိုတိုက်ပွဲတွေဖြစ်တဲ့အတွက်ကောဒီဆုံးဖြတ်ချက်ကဟိုဘယ်လိုများဖြစ်သွားနိုင်မလဲ
ဆုံးဖြတ်ချက်ကတော့လာပြီးအပြောင်းလဲဖြစ်စီမှာတော့မဟုတ်ပါဘူးကျွန်တော်တို့ဘ ഹു ကော်မတီဝင်တွေနဲ့ဒီတိုင်းရံလုံးဖြစ်ခါရဆဲရေးကိုလက်မထိုးဖို့ကျွန်တော်တို့မှအတင်းဖြစ်ကြောင်းထုတ်ပြန်ကြေညာပြတာဖြစ်ပါတယ်ဒီယခု SD နဲ့ဒီ UPWC တို့ညီနေဆောင်ရွက်နေတဲ့လက်မထိုးပွဲကိုလည်းကျွန်တော်တို့အနေနဲ့ကြိုဆိုထောက်ခံမှာကြောင်းထပ်ပြီးတော့ပြောကြားလိုပါတယ်ဒီငင်းချမ်းရေးဖြစ်စဉ်ကိုလာပြီးတော့ထိခိုက်နိုင်မှာမဟုတ်ပါဘူးလို့ကျွန်တော်တို့အဲ့လိုပဲမျှော်လင့်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဒီတိုင်းရင်းသားလက်နက်ကိုက်အဖွဲ့ခေါင်းဆောင်တွေပေါ့နော်ဖွဲ့တွေအားလုံးပါမှလက်မှတ်ထိုးဖို့ဆိုပြီးတော့အခုဆုံးဖြတ်တာတွေရှိရယ်သူတို့သဘောထားရှိကြတာတွေရှိတော့လေအားလုံးပါဝင်ရေးဆိုတာကဟိုဘလောက်ထိဖြစ်နိုင်ဖို့အလားအလာရှိမယ်လို့ပုံမှုကြီးရောမြင်ပါလဲဘလို့သုံးသက်ပါလဲရှင
်ကျွန်တော်တို့ဂျာတိယတလောက်တော့ဒီအစိုးရလက်မခံတဲ့6ဖွဲ့ကိုထပ်မံပြီးတော့လက်ခံလောင် SD အနေနဲ့ကြိုးပမ်းဆောင်ရွက်သွားမယ်ဆိုပေမဲ့လည်းသူရဖက်ပိုင်းကတော့သူတို့ဆုံးဖြတ်ချက်ကိုသူတို့ပြန်လဲပြုပြင်နိုင်မှာမဟုတ်ပါဘူး။ဆိုပြီးတော့ထပ်ခါတလဲလဲလဲပြောနေပါတယ်။ထို့အတူအစိုးရဖက်ကလူကြီးတွေကလည်းစစ်ဖြစ်နေတဲ့ဒီအဖွဲ့တွေကိုလော့လော့ဆယ်တော့လက်ခံနိုင်တဲ့အနေအထားမရှိနိုင်ပါဘူးလို့ပြောထားတဲ့အတွက်ကြောင့် all inclusive ဆိုတဲ့အားလုံးပါဝင်နိုင်ရေးကိစ္စတော့ဒီနာမခက်ခဲပါလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲတုံ့တနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဘုံမူကြီးတို့အနေနဲ့လေခုနလိုပြောသလိုပဲလေဒီအားလုံးပါဝင်ဖို့ကအဆင်မပြေဘူးဒီလက်မှတ်ထိုးလို့တဲ့အဖွဲ့နဲ့ပဲဟိုဒါအပြစ်ခတ်ရရေးကိုလက်မှတ်ထိုးသွားမယ်ဆိုရင်ရောဘုံမူကြီးတို့ကလက်မှတ်ထိုးမှာပါလားရှင်ဟုတ်ကဲ
့ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီလက်ဆန်းပိုင်းတော့ကနိုင်ငံတော်တမနာကြီးဦးသိန်းစိန်နဲ့အတူကာချုပ်ဝချုပ်မှုကြီးမင်းအောင်လာနဲ့ဒီနေပြည်တော်မှာတွေ့ဆုံပွဲမှာလည်းဒီအစိုးရဖက်ပိုင်းကလက်ခံတဲ့အဖွဲ့တွေတပတ်ကျော်ကျော်လောက်ရှိရင်တနင်္ဂနွေကိုတိုင်းကနေလက်မှတ်ထိုးမယ်ဆိုပြီးတော့ပြောထားတဲ့ကိစ္စတွေရှိပါတယ်ဒီတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရဆဲရေးလက်မှတ်ထိုးတဲ့စာချုပ်ချုပ်ဆိုပွဲမှာတနင်္ဂနွေကိုတိုင်းက လက်မှတ်ထိုးမယ်ဆိုတော့ကျွန်တော်တို့လည်းပေါင်းပြီးတော့လက်မှတ်ထိုးမှသွားမှာဖြစ်ပါတယ
်။ဟုတ်ကဲ့။သမရာကြီးဦးသိန်းစိန်ကအခုဒီစက်တင်ဘာလထဲမှာတနင်္ဂနွေလုံးပြည့်ခတ်ရစဲရေးပေါ့နော်လက်မှတ်ရေးထိုးလို့တဲ့အဲ့ဒီအခြေအနေကရောဖြစ်လာနိုင်ဖို့ကိုဘုံမူကြီးတော့ဘယ်လိုများခံမှန်းပါလဲရှင့်ဖြစ်လာနိုင်မလားရှင့်
SD အပေါ်မှာတော့အများကြီးမူတည်ပါလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ထားပါတယ်။အကယ်၍ဒီအားလုံးပါဝင်နိုင်တဲ့အနေအထားမျိုးသူရကလက်ခံဖိဖို့ဒီ SD ဖက်ကတဘောထားတယ်လုံးဝမပြေနိုင်ဘူးဆိုတော့ဒီစာချုပ်ချုပ်ဆိုတဲ့အနေအထားကလည်းအခုကျွန်တော်တို့မှန်းထားတဲ့အတိုင်းဖြစ်လာနိုင်တဲ့အနေအထားတော်တော်လေးခက်ခဲမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဗိုလ်မှူးကြီးရှင်အခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါ